အမေရိကန်သမ္မတဟောင်းဂျော့ချ် H.W. ဘူရှာအသက်ရှူလမ်းကြောင်းမှာစိတ်ကူတမှုခံယူခဲ့ရပြီးတဲ့နောက်တက်ဆက်စ်ပြည်နယ်ဟူစတန်မြို့ကစစ်ရုံမှာအတွင်းလူနာဖြစ်နေတက်တောင့်တက်တာအနားယူနေတယ်လို့မိသားစုရဲ့ပြောခွင့်ရပုဂ္ဂိုလ်ချင်းမက်ဂရက်ကပြောဆိုလိုက်ပါတယ်။သမ္မတဟောင်းဘူရှာရဲ့ကျန်းမာရေးအခြေအနေဟာတည်တည်ငြိမ်ငြိမ်ရှိနေပြီးတော့စောင့်ကြည့်စစ်ဆေးဖို့အတွင်းလူနာဖြစ်နေစစ်ရုံမှာနေရလည်အောင်မယ်လို့သူကပြောဆိုခဲ့ပါတယ်။သမ္မတကရောဟောင်းဘာဘရာဘူရှာလည်းပင်ပန်းနွမ်းနဲ့ပြီးတော့ချောင်းဆိုးတာကြောင့်ကြိုတင်တည်ထားတဲ့အနေနဲ့ဗုဒ္ဓဟူးနေ့ကအဲ့ဒီဆေးရုံမှာပဲဆေးရုံတင်ခဲ့ရသေးတယ်လို့မက်ဂရက်ကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့41ယောက်မြောက်သမ္မတဖြစ်ခဲ့တဲ့ဘူရှာပြီးခဲ့တဲ့စနေနေ့တုန်းကအမောဖောက်လာပြီးတဲ့နောက်ဆေးရုံတင်ခဲ့ရတာဖြစ်ပါတယ်။အသက်62နှစ်အရွယ်သမ္မတဟောင်းဘူရှာအဆုတ်အအေးမိဝေဒနာကိုခံစားခဲ့ရတာကနေအသက်ရှူလမ်းကြောင်းမှာကျန်းမာရေးပြဿနာကြုံပြီးအခုနောက်ဆုံးကုသမှုမှာမေးဆေးတုံးခဲ့ရတယ်လို့လည်းမိသားစုပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။ရာထူးကနေနားယူတော့မဲ့သမ္မတဘရက်အိုဘားမားကသူ့ရဲ့နောက်ဆုံးအကြိမ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘူရှ်မိသားစုနဲ့အဆက်အသွယ်မပြတ်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။သမ္မတဟောင်းဂျော့ချ် H.W. ဘူရှ်နဲ့သမ္မတကရောဟောင်းဘာဘရာဘူရှ်တို့ဟာတိုင်းပြည်အတွက်သူတို့ရဲ့ဘဝတွေကိုမြုပ်နှံထားကြုံနဲ့မကကုန်လွန်ခဲ့တဲ့နှစ်တွေအတွင်းသူနဲ့အတူသမ္မတကရောမီရှယ်အိုဘားမားတို့အတွက်မိတ်ဆွေကောင်းတိုင်မြင်ပေါ်တိုင်မြင်ဘက်တွေဖြစ်ခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။သမ္မတဟောင်းနဲ့သမ္မတကရောဟောင်းတို့ကျမ်းမာချမ်းသာစေဖို့ဆုတောင်းကြောင်းကိုလည်းဗုဒ္ဓဟူးနေ့ကနောက်ဆုံးအကြိမ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကပြောဆိုသွားခဲ့ပါတယ်။